ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတစ်ကိုအရေးတယူဆက်ဆံလာတဲ့တရုတ်အစိုးရဟာအရင်မိတ်ဆွေဟောင်းနေဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီအပါအဝင်တက်မတော်ရဲ့အမြင်လွဲမှားမှုမျိုးမအဖြစ်မခံနိုင်ဖို့အတွက်ကြိုးစားနေတဲ့အကြောင်းတရုတ်မြန်မာဆက်ဆံရေးလိလာသူတွေကတုံ့တက်ကြပါတယ်တရုတ်ဆိုရဘက်ကတော့အခုလ19ရက်နေ့မှာစတင်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံချစ်ကြည်ခီးစဉ်ဟာမြန်မာနိုင်ငံခေါင်းဆောင်တူဦးအနေနဲ့လာရောက်ချင်းဖြစ်တာကြောင့်နှစ်နိုင်ငံမဟာဗျူဟာမြောက်ဆက်ဆံရေးအတွက်အလွန်အရေးပါတဲ့အကြောင်းမနေ့ကပြောကြားခဲ့ပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နိုင်ကတင်ပြပေးပါပါခင်ဗျာ
။ NLD အစိုးရတက်လာပြီးတဲ့နောက်ဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်တရုတ်နိုင်ငံကိုပထမဆုံးအကြိမ်လာရောက်မဲ့ချစ်ကြည်ခီးစဉ်ဖြစ်တဲ့အတွက်ထူးခြားမှုရှိကြောင်းတရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်လူခွန်ကမနေ့ကပြောကြားခဲ့ပါတယ်။ဩဂုတ်လ18ရက်နေ့ကနေ21ရက်နေ့အထိ9ရက်ကြာမြင့်မဲ့တရုတ်နိုင်ငံခီးစဉ်အတွင်းဒေါအောင်ဆန်းစုကြည်ဟာတရုတ်သမ္မတဝန်ကြီးချုပ်တို့အပြင်ကွန်မြူနစ်ပါတီထိပ်ပိုင်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှာဖြစ်သလိုအခြားမြို့ကြီးတွေကိုလည်းတွားရောက်လည်လာမှာဖြစ်ပါတယ်။အခုလိုဒေါအောင်ဆန်းစုကြည်ကိုအလေးထားဆက်ဆံမှုတွေပြုလုပ်နေတဲ့တရုတ်အစိုးရဟာတစ်ဖက်မှာတော့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီတက်မတော်တို့နဲ့ဆက်ဆံရေးကိုထိခိုက်မှုတွေဖြစ်မှာလိုလားပုံမရဘူးလို့တရုတ်မြန်မာဆက်ဆံရေးကြွမ်းကျင်သူလည်းဖြစ်အမေရိကန်အခြေဆိုင်စတင်ဆန်သုတေသနဌာနတရုတ်မူဝါဒရေးရာကြွမ်းကျင်သူယွန်းဆန်ကတုံ့ပြန်ပါတယ
် We know that Suji will be visiting China later this week.And China certainly does not want to create
any tension. ဒီနေ့ပါလောက်ပိုင်းမှာဒေါ်ဆန်းစုကြည်တရုတ်နိုင်ငံကိုသွားမှာဖြစ်ပါတယ်။အဲဒီတော့တရုတ်အနေနဲ့ NLD နဲ့မိတ်ဆွေတွေအဖြစ်ဆက်ဆံနေပြီးတော့အရင်မိတ်ဆွေဟောင်းတွေဖြစ်တဲ့ကြက်ခန့်ဖွံ့ဖြိုးရေးပါတီတက်မတော်တွေနဲ့ဆက်ဆံရေးကိုဖျက်ပြစ်လိုက်ပြီးဆိုတဲ့သဘောမျိုးအဖြစ်မခံနိုင်ပါဘူး။ဒေါ်ဆန်းစုကြည်ဘက်ကသတိထားရမှာကတရုတ်ဆိုရကသူနဲ့ပူးပေါင်းဆောင်ရွက်မှုက NLD ပါတီအနေနဲ့လက်ရှိအာဏာရအစိုးရဖြစ်နေလို့ပါ။
ဒေါအောင်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်မတိုင်ခင်မှာပဲမြန်မာနိုင်ငံကိုဩဂုတ်လ17ရက်နေ့ကနေ14ရက်နေ့အထိလာရောက်ခဲ့တဲ့တရုတ်ကွန်မြူနစ်ပါတီဗဟိုကော်မတီနိုင်ငံတကာရေးရာဌာနဝန်ကြီးမစ္စတာဆုံထောင်းဟာသူ့ရဲ့ခီးစဉ်အတွင်းစစ်အစိုးရခေါင်းဆောင်ဟောင်းဗိုလ်ချုပ်မှူးကြီးတန်းရွှေအပါအဝင်တမရဟောင်းကြံ့ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးသိန်းစိန်တို့နဲ့တွေ့ဆုံခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ယွန်းဆန်ကအခုလိုတုံ့တက်ပါတယ
်။ It's fairly easy to understand from China's perspective.China wants to maintain a diverse relationship with all political
groups. ဒီလိုပဲမြန်မာပြောရမယ်ဆိုရင်မြန်မာနိုင်ငံမှာရှိနေတဲ့နိုင်ငံရေးအင်အားစုအားလုံးနဲ့ဆက်ဆံတဲ့အနေအထားကိုတရုတ်ဆိုရကထိန်းထားတင်တယ်ဆိုတဲ့အလွယ်တကူမြင်နိုင်ပါတယ်။အနာရပါတီတခုတည်းဒါမှမဟုတ်လက်ရှိဆိုရတခုရဲ့နယ်ပဲဆက်ဆံတဲ့အနေအထားမျိုးမဟုတ်ဘူးဆိုတာပြချင်တာပါ။အရင်ကတခြားနိုင်ငံရေးအဖွဲ့အစည်းတွေနဲ့ဆက်ဆံမှုမရှိပဲအစိုးရတစ်ဖက်ထင်းနဲ့အဆက်ဆံပြုလုပ်ခဲ့တဲ့အတွက်တရုတ်ဆိုရဘက်ကသင်ငန်းစာရခဲ့တယ်လို့ကျွန်မတို့နားလည်ပါတယ်။
NLD အစိုးရနဲ့ဆက်ဆံရေးကောင်းမွန်အောင်တည်ဆောက်နေတဲ့တရုတ်အစိုးရရဲ့ဆောင်ရွက်ချက်တွေကိုကြည့်မယ်ဆိုရင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံချစ်ကြည်ခီးစဉ်ကိုတရုတ်ဝန်ကြီးချုပ်လီကေချောင်းကိုယ်တိုင်ဖိတ်ကြားခဲ့သလိုဒီခီးစဉ်ကြောင့်နှစ်နိုင်ငံပြည်သူတွေရဲ့အကျိုးစီးပွားနဲ့ဆက်ဆံရေးကိုမြှင့်တင်နိုင်ဖို့တရုတ်ဘက်ကယုံကြည်ထားကြောင်းတရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရလူခွန်ကဆိုပါတယ်ဒီခီးစဉ်အတွင်းအဓိကဆွေးနွေးနိုင်မယ့်အကြောင်းအရာတွေကိုဒေါအောင်ဆန်းစုကြည်ဘက်ကပြင်ဆင်ထားတာနဲ့ပတ်သက်လို့တော့မြန်မာနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးကျော်စရာကဩဂုတ်လ12ရက်နေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ
်။မြတ်စွာဘုရားဒီလိုပါဆွေးနွေးပါတယ်။တော့ဝေးစပ်ပါတယ်ကျွန်တော်တို့ဆွေးနွေးပါ။အခုတော့ရှင်ဒီကတော့ဒါဆိုဆွေးနွေးတဲ့ခါလား။အခုတော့ဒီကိစ္စချက်တွေဒီလိုပါဆွေးနွေးပါဆွေးနွေးပါအဲ့တော့တရုတ်ပြည်ကဒါနဲ့ပတ်သက်ပြီးအောက်ဆုံးသလိုမျိုးစီမံပါတယ်ဆိုတော့တရုတ်ပြည်ဆွေးနွေးပွဲလုပ်တာဖြစ်ပါတယ်တရုတ်ညီငယ်ဒီလိုလည်းဒီမှာတရုတ်ကပြီးတော့တရုတ်နိုင်ငံရဲ့စာနယ်ဘူကိုဆိုဆုံးဖို့ဆက်ပါတယ်ဘူကိုလည်းအောက်ပတ်သက်တာရှိတယ်ပြီးတော့တရုတ်ပြည်ကလည်းဒီလိုမှပြောတာပါဆိုတော့ဒီလိုပြည်သက်တယ်ဆိုတော့အဲ့တော့တရုတ်ဆွေးနွေးမလားဆိုတော့လည်းအတိအကျလို့ပြောတယ်တရုတ်ခီးတာစားတယ်နော်အဲ့တော့ဒီဘက်ကလည်း issue ဝေးလို့ဆိုတော့ဒါပါပြောလို့ဆုံးဖို့တော့တော့ရပါလို့ဆိုတော့ဒီမှာရှိပါ
ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်ဟာနှစ်နိုင်ငံလုံးအတွက်အကျိုးရှိမဲ့ခီးစဉ်ဖြစ်မြင်ကြောင်းသတင်းစာဆရာဦးစီသူအောင်မြင့်ကလည်းတုံ့တက်ပါတယ
်ဒေါအောင်ဆန်းစုကြည်သွားမဲ့ကိစ္စနဲ့ပတ်သက်ပြီးတော့ global တိုင်းကလည်းသူရေးထားတာတွေရှိတယ်နိုင်ငံအကြီးအကဲအနေနဲ့သောင်းသောင်းမော်လက်ခံတွေ့ဆုံမယ်အဲ့ဒါလို့လည်းသူကပြောထားပြီးသားအဲနောက်ပြဿနာတွေအားလုံးကိုလည်းဒီချက်ချာသူတို့ရှင်နှုံးနှစ်ဖက်အကျိုးရှိအောင်တွေ့ချာဆွေးနွေးမယ်။နောက်မစ်ဆုံကိစ္စကိုလည်းရှင်းရမတင်ပါဘူးလို့အဲ့လိုမျိုးပြောထားတယ်။ပြောထားတယ်ဆိုတော့အခါကျတော့ဒီနေ့အခုဒီမြန်မာနဲ့ဆက်ဆံရေးအတွက်ဒေါ်ဆန်းစုကြည်သွားမယ်ခရီးစဉ်က နှုံးနဲ့ပဲအကျိုးရှိနိုင်မယ့်ကိစ္စတွေပဲများများတွေ့လိမ့်မယ်လို့တော့ထင်တယ
် NLD အစိုးရထိပ်ပိုင်းခေါင်းဆောင်တဦးအနေနဲ့ဒေါက်ဆန်းစုကြည်တွားရောက်ခဲ့တဲ့ပြည်ပခီးစဉ်တွေထဲမှာပထမဦးဆုံးလာအိုစ်နိုင်ငံဖြစ်ပြီးဒုတိယအဖြစ်ထိုင်းနိုင်ငံနဲ့တတိယကတော့တရုတ်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်စက်တင်ဘာလမှာတော့အမေရိကန်ပြည်ထောင်စုကိုဒေါက်ဆန်းစုကြည်လာရောက်ဖို့ရှိပါတယ်အရင်ကမလေးရှားနိုင်ငံကိုချစ်ချည်ခီးစဉ်ဖြစ်သွားဖို့ရှိတယ်ဆိုတဲ့သတင်းတွေထပ်ပေါ်နေပေမဲ့လောလောဆယ်မှာတော့သွားဖို့အစီအစဉ်မရှိသေးကြောင်းနိုင်ငံတိုင်းဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးကျော်စရာကနေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ရှင်